VOA ရဲ့ blogger ပြောသမျှအစီအစဉ်ကနေကြိုဆိုပါရရှင်ကျွန်မဆုမြတ်ပါမှာမြန်မာနိုင်ငံမှာ November 6ရက်ချင်းပါတော့မဲ့ရွေးကောက်ပွဲကြရင်ဖြီးပရောက်မြန်မာနိုင်ငံသားတွေအနေနဲ့ချိုတင်မဲဆန္ဒပေးနိုင်ဖို့ရွေးကောက်ပွဲကော်မရှင်ကသတ်မှတ်ထားတဲ့ပုံစံ15လျှောက်လွှာတင်ဖို့လိုပါတယ်ကိုရောက်နေတဲ့နိုင်ငံတွေကတန်ယုံတွေစီကိုပေးဖို့လျှောက်ထားရမယ်ပုံစံ15လျှောက်လွှာတွေကို online ပေါ်မှာအလွယ်တကူဖြည့်ပြီးတော့တင်နိုင်ဖို့အတွက်စင်ကာပူအခြေစိုက်မြန်မာလူငယ်တွေကonline လျှောက်လွှာအဖြစ်နဲ့အသွင်ပြောင်းဖန်တီးပေးထားပါတယ်စင်ကာပူမလေးရှားထိုင်းတောင်ကိုရီးယားဂျပန်ဩစတြေးလျဗြိတိန်အမေရိကန်နဲ့အိန္ဒိယနိုင်ငံတွေမှရောက်နေကြတဲ့မြန်မာနိုင်ငံသားတွေအနေနဲ့မဲပေးကြမယ်လို့နာမည်ပေးထားတဲ့ website ပေါ်မှာချိုတင်မဲလျှောက်လွှာပုံစံ15ကိုဖြည့်ပြီးတော့သက်ဆိုင်ရာတန်ယုံတွေစီကိုတိုက်ရိုက်ပေးပို့နိုင်အောင်လို့စီစဉ်ပေးထားတာပါမဲပေးကြမယ် website ဖြစ်လာဖို့စတင်အတွေးပေါ်သူကတော့စင်ကာပူမှာနေထိုင်အလုပ်လုပ်နေတဲ့ကုအလက်ဇန်ဒါအောင်ဖြစ်ပါတယ်American, Britain, India နိုင်ငံတွေမပါသေးဘဲ6နိုင်ငံပဲရှိသေးချိန်မှာမေးမြန်းထားရဲဆိုတာကိုအသေးအချာပြောချင်ပါတယ်ရှင်
။ COVID ကာလအတွင်းမှာအလုံးသီးရဲ့အတိုင်းပဲတွားရေးလာရေးခက်ခဲတဲ့အတွက်ကြောင့်ပုံစံ15တင်ဖို့အဆင်မပြေလို့မတင်ရလို့နေမထဲရလို့မရှိရလေအောင်ကျွန်တော်တို့ပြည်ပရောက်မြန်မာနိုင်ငံသားများအားလုံးအလွယ်တကူအချိန်ကုန်တက်တာစွာဖြင့်ပုံစံ15ကိုများများတင်ပြီးလေပေးလေနေကြရင်လည်းများများပေးနိုင်အောင်ဆိုတဲ့အဓိကရည်ရွယ်ချက်နဲ့လုတ်ခဲ့တာဖန်တီးခဲ့တာပါအမ
နိုင်ငံရချားရောက်နေကြတဲ့မြန်မာနိုင်ငံသားတွေအွန်လိုင်းပေါ်မှာပုံစံ15လျှောက်လွှာဖြစ်နိုင်ဖို့အတွက်ဝိုင်းဝန်းဆောင်ရွက်သူစုစုပေါင်းက12ယောက်ရှိပြီးတော့အားလုံးကအွန်လိုင်းပေါ်မှာပဲစုစည်းမိခဲ့ကြတာဖြစ်ပါတယ
်အွန်လိုင်းကနေပြီးတော့ meeting နေ့တိုင်းနေ့ပါပေါ့နေ့တိုင်းနေ့ပါ meeting ခေါ်ခဲ့တယ်ဘာအခက်ခဲတွေရှိတယ်ဘယ်လိုမျိုးအကောင်အထည်ပေါ်မယ်ဆိုပြီးတော့တိုင်နေခဲ့ပါတယ်ဟိုအခက်ခဲတော့ရှိခဲ့ပါတယ်ဒါပေမဲ့အကုန်လုံးစိတ်သူကိုယ်သူနဲ့ကြော်ဖြတ်ခဲ့လို့ဒီချိန်မှာမဲပေးကြမယ်အခွဲကနေပြီးတော့အောင်မြင်မြင်နဲ့ဖန်တီးပေးနိုင်ခဲ့တာပါအမ
တယောက်နဲ့တယောက်ဟိုမျက်နှာချင်းဆိုင်တွေ့လို့မရတဲ့အခြေအနေမှာအွန်လိုင်းပေါ်ကနေပြီးတော့ပဲအဲ့လိုမျိုးလုပ်ကြရတယ်။နောက်အချိန်ကလည်းခတ်တူတူအတွင်းမှာလုပ်ကြရတဲ့အခါမှာရောဘလော့ ठी ပေါ့နော်ဒါဟိုစိန်ခေါ်မှုတွေရှိခဲ့တယ်လို့ပြောလို့ရလဲရှင
်။စိန်ခေါ်မှုပိုင်းရော deployment အပိုင်းမှာလည်းခက်ရှိပါတယ်။ဘာဖြစ်လို့လဲဆိုတော့ကျွန်တော်တို့ကပထမအဦးဆုံး online submission ဒါကပထမအဦးဆုံး pilot project လို့ကျွန်တော်တို့ပြောလို့ရတယ်။အခုချိန်မှာ online ကိုအစားထိုးတဲ့အချိန်မှာကျွန်တော်တို့အနေနဲ့စိန်ခေါ်မှုကတော့သက်ဆိုင်ရာတန်ယုံအသီးသီးကကျွန်တော်တို့ရဲ့ online ကိုလက်ခံပမလားဆိုတဲ့ဟာပါကျွန်တော်တို့အနေနဲ့ challenge ဖြစ်ခဲ့ပါတယ
်အခုဆိုရင်ဒါနိုင်ငံ6နိုင်ငံမှာဒီလိုမျိုး online ကနေ form တင်ပြီးဖြည့်လို့ရတဲ့အခါကျတော့တခြားနိုင်ငံတွေကတန်ယုံနေရောကို Alexander တို့လုပ်ထားတဲ့ website ကနေပြီးတော့ဖြည့်တဲ့ form မျိုးလက်ခံမယ်လို့ရောဘယ်လိုမျိုးအာမခံချက်ယူထားလဲရှင့
်ဟောလောလောဆယ်တော့ Singapore တန်ယုံကကျွန်တော်တို့မဲပေးကြမယ် online submission ကိုအတိမတ်ပြုတယ်အတိမတ်ပြုတယ်ကြံလက်ချက်နိုင်ငံတွေကတော့အခုချိန်ထိတော့တုတ်ပြန်မှုကမရသေးဘူးထို့တော်လည်းပဲကျွန်တော်တို့ရဲ့ online submission ကသူတို့လိုချင်တဲ့အချက်အလက်နဲ့ document တွေကိုပေါအောင်ရေးဆွဲထားတဲ့အတွက်ကြောင့်သူတို့အနေနဲ့ကျွန်တော်တို့ရဲ့ပုံစံ15 online submission ကိုလက်ခံမယ်လို့ညွှော်လင်းမိပါတယ
် online form ဖြစ်နိုင်ဖို့ဤပညာပိုင်းကပံ့ပိုးကူညီခဲ့တဲ့ IT ဤပညာရှင်တွေကစင်ကာပူအခြေစိုက် software developer ကိုကေဗင်ဂျော်ကလည်းသူတို့အနေနဲ့အလွယ်ကူဆုံးဖြစ်အောင်လုပ်ပေးထားတယ်လို့ရှင်းပြပါရယ
်ကျွန်တော်တို့ရဲ့ target audience ကကျွန်တော်တို့က mobile ကနေသုံးမဲ့ audience ကိုပို့သွားတဲ့အတွက်ကျွန်တော်အဓိကတော့ mobile နေပြီးတော့လည်းကူသုံးလို့ရအောင်ကျွန်တော်လုပ်ပေးထားပါတယ်အရင်ဒီပညာနဲ့မြင့်နှီးတဲ့လူတွေပါနိုင်တယ်အဲ့လူတွေအတွက်ကျွန်တော်တို့ကစဉ်းစားပြီးတော့ပုံစံ15ပုံမှာပါတဲ့feel လေးတွေပေါ့အဲ့ data လေးတွေအကုန်လုံးကျွန်တော်တို့ကဒီ mobile phone ပုံမှာမြင်ရဖို့ပေါ့ပြီးသွားလို့ရှိရင်ဒီဟာလေးတွေသူတို့ဖြစ်ပြီးသွားလို့ရှိရင်သူတို့အနေနဲ့ဖောင်ဆက်တန်ရုံတခါတည်းမပို့ခင်သူတို့အရင်ဆုံး preview ပြန်ကြည့်လို့ရဖို့ပေါ့ပြီးတော့ရင်သူတို့မှားတယ်ဆိုရင်ပြန်ပြင်လို့ရဖို့ဒီလိုလေးတွေကအစားသူတို့ရိုးရိုးလေးပဲစဉ်းစားပြီးတော့design ဆွဲခဲ့တာပါခင်ဗျာအဲ့
တော့အဲ့လို form ဖြည့်တဲ့နေရာမှာရောဖြည့်တဲ့သူတွေအတွက်တည်တဲ့နဲ့မဖြစ်မနေလုပ်တဲ့နဲ့အချက်တည်းကဘာလဲဆိုတာနည်းနည်းလေးအဲ့ဒါ step by step ပြောပြပါလား
ဟုတ်ကဲ့ပါခင်ဗျာကျွန်တော်တို့အရင်ဆုံးကျွန်တော်တို့ရဲ့ website ကိုဝင်လိုက်ပြီဆိုတာနဲ့ personal data protection lawyer ကျွန်တော်တို့တတ်မှတ်ထားတဲ့တခြားနိုင်ငံတွေကလည်းတတ်မှတ်ထားတဲ့ဥပဒေတွေရှိတယ်။အဲဥပဒေတွေကိုကျွန်တော်တို့ကသဘောတူပါတယ်ဆိုတော့အချက်လက်ပေါ့နော်အဲ့ဒါလေးကိုကျွန်တော်တို့ကမြန်မာလိုဟောအင်္ဂလိပ်လိုကျွန်တော်တို့ရဲ့ landing page မှာကျွန်တော်တို့ပြထားပါတယ်ခင်ဗျာ။ပထမဆုံးတော့ဒီနိုင်ငံရွေးရတယ်ပေါ့နော်နိုင်ငံရွေးပြီးတော့ねသူဒီ form data တွေမဖြည့်ခင် PDP information ကိုကျွန်တော်တို့က agree ဖြစ်ပါတယ်ဆိုတော့ချက်ပေါက်လေးကိုသူက on ပြီးတော့မှသာကျွန်တော်တို့နောက်တစ်ဆင့်သူတို့ set ပါလို့ရပါတယ်ခင်ဗျ။အဲကောင်ပြီးသွားတော့မှကျွန်တော်တို့ form 15ပုံမှာပါတဲ့ data တွေအကုန်လုံးအတိုင်းပဲဟိုမှာဆိုနာမည်ဘယ်တိုင်း data ကြီးကိုသူတို့လိုချင်တာလဲစတဲ့ information ပေါ့နော်။အဲ့ဒီ information တွေပေါ့မဖြစ်မနေဖြစ်ရမယ့် data တွေပေါ့။အဲ့ data တွေအကုန်လုံးသူတို့ကဖြည့်ရပါတယ်။မဖြည့်ဘဲနဲ့သူကြော်သွားတယ်ဆိုလို့ရှိရင်ကျွန်တော်တို့ကနောက်တစ်ဆင့်သူတို့ sub လုပ်ခွင့်မပေးထားပါဘူးခင်ဗျ။နောက်ပြီးတော့ဒီ form ဖြည့်တဲ့ပုံစံနဲ့ပတ်သက်ပြီးတော့ ကျွန်တော်တို့ Facebook group ကနေပြီးတော့လည်းကျွန်တော် video tutorial လေးတွေဘယ်လိုဖြည့်ရမလဲအဲ့ဒါလေးတွေအစားကျွန်တော်တင်ပေးထားပါတယ်ခင်ဗျာ user friendly ဖြစ်အောင်ရယ်ကျွန်တော် form ဖြည့်တဲ့လူတွေတကယ်လို့ဘယ်လိုဖြည့်ရမလဲဆိုတဲ့အပိုင်းဆိုတော့အဓိကထားပြီးတော့ကျွန်တော်တို့ဆောင်ရွက်ပေးထားတာပါခင်ဗျာ
အဲ့မှာတခုမေးချင်တာပေါ့နော်ဒီ form ဖြည့်တဲ့အခါမှာဒီဖြည့်တဲ့လူတွေရဲ့ကိုယ့်ရဲ့ကိုယ့်ရဲ့အချက်အလက်တွေပါတယ်နောက်တစ်ခုကကြတော့ passport ဟို copy လိုမျိုးဓာတ်ပုံတွေပါ attachment အနေနဲ့တွဲဖြည့်ရတာမျိုးပါတယ်လေဆိုတော့အဲ့ဒီဟာတွေကိုလုံခြုံစိတ်ချမှုရှိအောင်ကိုဘလောက်ထိကိုကယ်ဗင်တို့ဘက်ကနေလုပ်ပေးထားပါလဲရှင်ဘာဖြစ်လို့လဲဆိုတော့ဒီဟာတွေကကိုယ်နဲ့ပတ်သက်တဲ့ကိုယ့်ရဲ့အချက်အလက်တွေဆိုတော့လေဒီဟာတွေကိုမပေါက်ကြားသွားအောင်အထိရောဘလောက်ထိလုံခြုံအောင်လို့အာမခံချက်ပေးနိုင်ပါလဲရှင်
ဟုတ်ကဲ့ကျွန်တော်တို့ဘက်ကတော့ဒီပုံမှန် standard procedure ပေါ့နော်ဒီကျွန်တော်တို့လူပညာပိုင်းမှာ standard ဖြစ်တဲ့ procedure အတိုင်းကျွန်တော်တို့ကဒီ data တွေအကုန်လုံး encrypt လုပ်ထားတာရှိတယ်ပြီးတော့ကျွန်တော်တို့ဒီတက်မှတ်ထားတဲ့ file တွေအကုန်လုံးတန်ရုံးကိုကျွန်တော်တို့က direct တန်ပို့ပေးရပါဟိုကျွန်တော်တို့ရှိမှာတော့ limit တိုင်းတော့တက်တက်တော့ store လုပ်ထားတာမရှိဘူးခင်ဗျာကျွန်တော် attach လုပ်တဲ့ဟာတွေအတွက်ကျွန်တော်တို့ခဏတိန်းထားတဲ့ဟို temporary ပေါ့နော်ဒီတိန်းထားတဲ့ file တွေတော့ရှိတယ်ဒါပေမဲ့သူကလည်းပြီးသွားတာနဲ့ file ကို attach လုပ်ပြီးပို့ပြီးသွားတယ်ကျွန်တော်နောက်ပိုင်းမှာ automatic ပေါ့နော်ဖြတ်ပလိုက်တဲ့ job တွေရှိပါတယ်အဲ job တွေလည်းသူတို့အလုပ်လုပ်ပါတယ်အဲကျွန်တော်တို့ရှိမှာတော့ဒီ physically ကျွန်တော်တင်ထားတဲ့ဟာမျိုးတော့ကျွန်တော်တို့အချိန်တိုင်းတာတခုတော့ရှိတာပေါ့နော်ဒါကလည်းကျွန်တော်လူတိုင်းတော့ access လုပ်ခွင့်မရှိပါဘူးခင်ဗျအဓိကကတော့တန်ရုံးကနေပြီးတော့ဟိုတချို့ data တွေကိုသူတို့က request လုပ်လာခဲ့ရင်ကျွန်တော်တို့ကအဲတန်ရုံးကိုပဲကျွန်တော်တို့ကပေးလိုက်တာပါခင်ဗျကျွန်တော်တို့တယောက်မှဝင်ကြည့်လို့လည်းမရပါဘူးခင်ဗျဒီ data တွေအကုန်လုံးကလေ
ဆိုတော့ဒီပုံစံဆန်ကားကိုဖြည့်ကျင်နေဆိုရင်ကိုကဝင်ပြီးတော့ဖြည့်ပြီးတာနဲ့ဆိုးဆိုးကပြောသလိုဆိုလို့ရှိရင်တန်းပြီးတော့သူကအတန်ရုံးကိုဒီ form ကိုပို့ပေးလိုက်တဲ့သဘောဖြစ်သွားတာပေါ့
ဟုတ်ပါတယ်ခင်ဗျာဆိုတော့ကျွန်တော်တို့ကတန်ရုံးရဲ့ email address တွေကိုကျွန်တော်တို့က collect လုပ်ထားပါတယ်ကျွန်တော်တို့ဒီတက်ဆိုင်ရစင်မှုဆိုရင်စင်မှုတန်ရုံးကမဲပေးလို့ရတဲ့ email address ပေါ့နော်ပြီးလို့ရှိရင်တခြားနိုင်ငံတွေရဲ့တက်ဆိုင်ရemail address တွေကိုကျွန်တော်တို့က form ဖြည့်ပြီးတာနဲ့ပုံစံ15နဲ့သူတို့ရဲ့ attach လုပ်လိုက်တဲ့ဒီ passport ဒါမှမဟုတ်လို့ရှိရင်သူတို့ရဲ့နေထိုင်ကြောင်းထောက်ခံစာပေါ့နော်အဲသူတို့အော်တချို့နိုင်ငံတွေကကြတော့ visa attachment လိုပါတယ်ခင်ဗျာဥပမာဆိုလို့ရှိရင် South Korea တို့နောက် Japan တို့ဆိုလို့ရှိရင် visa attachment လိုတဲ့အတွက်သူကနောက်ထပ် option တစ်ခုပေါ့နော်အဲ attachment တွေအကုန်လုံးကိုသူက attach လုပ်ပြီးရတယ်ကျွန်တော်တို့ရှိမှာ store လုပ်ထားတာမရှိဘဲနဲ့ကျွန်တော်တို့ကသက်ဆိုင်ရာတန်ရုံး email တန်ပို့ပေးတာပါခင်ဗျာ
ဒီတင်တဲ့ form မျိုးပေါ့နော်တန်ရုံးဘက်ကနေအကုန်လုံးကိုလက်ခံမယ်ဆိုတဲ့ဟာမျိုးကဘယ်လိုမျိုးအမှချခံချက်ယူထားလဲရှင်
ဟုတ်ကဲ့ဟိုကျွန်တော်တို့လက်ရှိကတော့စင်ဘူးတန်ရုံးကနေပြီးတော့ကျွန်တော်တို့ရဲ့ဒီ map ပေးကြမယ် website ကို address လုပ်ပြီးတော့ကျွန်တော်တို့ရှိရလာတဲ့ data တွေအကုန်လုံးတန်ရုံးကိုယ်တိုင်ဝင်လက်ခံပေးနေပါတယ်ခင်ဗျာကျန်တဲ့တန်ရုံးတွေကတော့ကျွန်တော်တို့ဆက်သွယ်နေတာရှိတယ်နောက်စင်ဘူးတန်ရုံးကလည်းကျွန်တော်တို့ကိုပြီးတော့ဒါကတော့ကျွန်တော်တို့ရဲ့ PR team ကနေပြီးတော့ပြပြပေးကြပေးတဲ့အချက်အလက်ရပါတော့သူတို့ဆက်လုံးစင်ဘူးတန်ရုံးကနေပြီးတော့လည်းကျွန်တော်တို့တခြားနိုင်ငံတန်ရုံးတွေကိုကိုပြီးတော့ဆက်သွယ်ပေးနေပါတယ်လို့ပြောပါတယ်ခင်ဗျာအဲလက်ရှိကတော့ကျွန်တော်စင်ဘူးတန်ရုံးကတော့ကျွန်တော်ရှိရ website ကပို့တဲ့ data တွေအကုန်လုံးကိုကျွန်တော် processing လုပ်ပြီးတော့လက်ခံပေးနေပါတယ်ခင်ဗ
ျမဲပေးချမယ် website မှာပုံစံ15ရှောက်လွာတင်နိုင်ဖို့ဤပညာအရာကူညီခဲ့သူတွေကတယောက်ဖြစ်တဲ့ကို Kevin Cho ဖြစ်ပါတယ်သူတို့ website ပေါ်မှာ6နိုင်ငံကမြန်မာနိုင်ငံသားတွေအတွက်ပဲ season ပေးထားချိန်မှာမေးမြန်းခဲ့တယ်ဆိုတာကိုအသေးချာပြောချင်ပါတယ်ရှင်အဲ့ဒီ website ရဲ့လိပ်စာစာလုံးပေါင်းကတော့ maepaykyamal.com ဖြစ်ပါတယ်ကိုနေထိုင်နေတဲ့မဲဆန္ဒနဲ့ပြင်ပကိုရောက်နေကြတဲ့မြန်မာနိုင်ငံသားတိုင်းအနေနဲ့ November 8ရက်ကျင်းပမဲ့ရွေးကောက်ပွဲမှာကြိုတင်ဆန္ဒမဲပေးနိုင်ကြဖို့အတွက်ပုံစံ15ရှောက်လွှာတွေကိုသက်ဆိုင်ရာတန်ရုံးတွေစီကိုသတ်မှတ်ထားတဲ့အချိန်အမီမှန်မှန်ကန်ကန်ဖြည့်ပြီးတော့ပေးပို့ကြရမှာဖြစ်ပါရဲ့ရှင်ကျွန်မဆူမြတ်မော်ပါ